မြောက်ကိုရီးယားနိုင်ငံကအခုနောက်ဆုံးတိုက်ချင်းပစ်မီဆိုင်ဒုံးတွေပြည်လုံးနေတဲ့ကိစ္စအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကတိတာထင်ရှားတဲ့အရေးယူဆောင်မှုတွေလုပ်ဖို့လိုတယ်လို့ဆက်မှုအင်အားကြီးခုနှစ်နိုင်ငံ G7 နိုင်ငံခြားရေးဝန်ကြီးတွေကတနင်္ဂနွေနေ့မှာပြောပါတယ်။ဒီနှစ်ထဲမြောက်ကိုရီးယားကမီဆိုင်ဒုံးတွေဆက်တိုက်စမ်းသပ်ပစ်လုံနေတဲ့မြောက်ကိုရီးယားအရေးဆွေးနွေးဖို့အမေရိကန်ပြည်ထောင်စုရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ဆွေးနွေးဖို့ရှိပါတယ်။မြောက်ကိုရီးယားရဲ့လိုရက်ကိုနိုင်ငံတကာကခိုင်မာညီညွတ်စွာတုံ့ပြန်မှုလိုတယ်လို့အမေရိကန်၊ဂျပန်၊ကနေဒါ၊ဂျာမနီ၊ဗြိတိန်ပြည်ထောင်နဲ့အီတလီနိုင်ငံသားရဲ့ဝန်ကြီးတွေကပြောပါရယ်။ဒေသတွေလုံခြုံရေးအတွက်သက်ဆွဲထားတဲ့အမေရိကန်တပ်တွေပြင်းထန်တဲ့စီးရဲတုံ့ပြန်မှုနဲ့ရင်ဆိုင်ရလိမ့်မယ်လို့သတိပေးလိုက်ပြီးတိတ်မကြခင်မှာပဲမြောက်ကိုရီးယားရဲ့တောက်ကြံနေမှာပြစ်လွတ်လိုက်တဲ့ပဲ့ထိန်တို့ဟာအမေရိကန်နိုင်ငံအထီတောင်ပြစ်ခတ်နိုင်စွမ်းရှိပါရယ်။မြောက်ကိုရီးယားရဲ့လုပ်ရဟာအစဉ်ချင်းမဲ့ပြီးတော့ကုလသမဂ္ဂပြည်ထောင်ချက်ကိုထပ်ပြီးတော့ပြောင်းပြောင်းတင်းတင်းချိုးဖောက်လိုက်တဲ့လုပ်ရဖြစ်တယ်လို့ G7 အဖွဲ့ကပြောပါတယ်။2022ခုနှစ်အတွင်းမြောက်ကိုရီးယားနိုင်ငံကပဲ့ထိန်တပ်မီဆိုင်ဒုံးတွေတရားမဝင်ဆက်တပ်ပစ်လုံမှုတွေဟာဒေသတွေနဲ့နိုင်ငံတကာနေညာရင်းနဲ့လုံခြုံရေးအပေါ်ကြီးမားစွာချိန်ချောင်နေတယ်လို့ G7 ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်နိုင်ငံတစ်ခုအဖြစ်ဖြစ်ခံမှာမဟုတ်ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။